ီတစ်ပတ်သိပ္ပံနဲ့နှီးကျင်ရာကဏ္ဍမှာရေတန့်ရှားတဲ့နေရာတွေမှာတောက်ရေတန့်ထုတ်ပေးနိုင်တဲ့ပိုက်တွေနဲ့ထင်းရှားတဲ့နေရာတွေမှာသုံးနိုင်တဲ့မီးဖို့တီထွင်ထားတာလေးတွေကိုပြောပြကြပါမယ်။၂၁ရာစုမှာကမ္ဘာလူဦးရေသန်းပေါင်း6000ကျော်အတွက်ရေပြဿနာနဲ့အထူးကြေကျုံရမယ်လို့ကုလသမဂ္ဂကမ္ဘာဖွံ့ဖြိုးရေးအဖွဲ့ကြီးရဲ့ဒီနှစ်အောက်တိုဘာလအစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ဆစ်ဇလန်နိုင်ငံအခြေစိုက်ဒိန်းမတ်ကုမ္ပဏီတစ်ခုဖြစ်တဲ့ Vestergaard Fransen အဖွဲ့ကြီးကတော့ကမ္ဘာတဝန်းကလေးလူကြီး6000ကျော်နေ့စဉ်တည်ဆုံမှုဟာမတန့်ရှင်းတဲ့ရေကြောင်းလို့ပြောပါတယ်။မတန့်ရှင်းတဲ့ရေကိုတန့်ဆင်ဖို့ကြိုးစားတဲ့အမေရိကန်နိုင်ငံကသုတေသနပညာရှင်အရှုတ်ဂတ်ဂျီလ်ဟာ1992တွင်အတွင်းခရမ်းလွန်ရောင်ကြီးကိုသုံးပြီးပိုးမွှားကင်းအောင်ထွန်းနိုင်ခဲ့လို့ဆုရခဲ့မှုပါတယ်။သူ့ခရမ်းလွန်ရောင်ကြီးသုံးရေတန့်ဆက်ဟာမော်တော်ကားဘက်ထရီဖြစ်ဖြစ်နေရောင်ကြီးကိုဖြစ်ဖြစ်အသုံးပြုပြီးလဲပတ်နိုင်ပါတယ်။အခု Vestergaard Fransen အဖွဲ့ကတီထွင်လိုက်တာကတော့ Life Straw လို့ခေါ်တဲ့ရေတန့်ပိုက်ပါ။ထူထဲတဲ့ plastic နဲ့ပြည့်လုပ်ထားတဲ့အထူးရေတန့်ပိုက်ဟာ25စင်တီမီတာအရှည်ရှိပါတယ်။တစ်ဖက်ကိုရေထဲနှက်ပြီးနောက်တစ်ဖက်ကနေတောက်နိုင်ပါတယ်။အဆင့်ဆင့်တက်ထားတဲ့ရေစစ်တွေကိုဖြတ်ပြီးတန့်စင်တဲ့ရေ1လီတာရဖို့10မိနစ်လောက်ပဲအချိန်ပေးရပါတယ်။ပိုက်ထဲဖြတ်တဲ့ရေကိုတန့်စင်ဖို့အိုင်ယိုဒင်းနဲ့ကာဗွန်ကိုသုံးပါတယ်။ဒီ Life Straw က One Shot One Guide ဥယောင်ငန်းဖြားနဲ့ကာလဝန်ယောဂအမျိုးမျိုးကိုဖြစ်စေတဲ့ပိုးတွေကိုသေးစေပါတယ်။ဒါအပြင်ဘက်တီးရီးယားပိုးအများစုနဲ့ကပ်ပါးကောင်တွေမပါအောင်လည်းစစ်ပေးနိုင်ပါတယ်။ဒါပေမဲ့ Virus ယောဂပိုးနဲ့အာဆနိတ်နဲ့ရေထဲပျော်ဝင်နေတဲ့တခြားအဆိပ်သင့်ဓာတ်တွေကိုတော့စစ်မပေးနိုင်ပါဘူး။လေထဲမှာပတ်ပြီးတည်သွားနိုင်တဲ့ဒီ Life Straw တစ်ခုဟာရေလီတာ900အထိစစ်ပေးနိုင်ပြီးဖြန်းဖြန်းတစ်နှစ်လောက်သုံးဆွဲနိုင်ပါတယ်။အခုဈေးကွက်ထဲမှာရောက်နေပြီဖြစ်တဲ့လူသားအချို့ပြုရေတန့်ပိုက်ကိုထွန်းနိုင်ခဲ့တဲ့ဒီအဖွဲ့ကြီးကိုဒိန်းမတ်နိုင်ငံကစေတနာဝန်ထမ်းအဖွဲ့ကြီးကဂုဏ်ပြုစုချီးမြှင့်ခဲ့ပါတယ်ရှင်။ရင်းရှားတဲ့ဒေတာတွေမှာတိတ်ကိုအသုံးဝင်တဲ့မီးဘိုကိုအခုထွန်းနိုင်ပြီဆိုတာလေးကိုလည်းပြောချင်ပါတယ်။အာဖရိကတိုက်ကဆူဒန်နိုင်ငံဒါဖာဒေတာနဲ့အိမ်နီးချင်းချက်နိုင်ငံတွေမှာဒုက္ခတွေပြီးတန်းနဲ့ချီးပြီးရှိပါတယ်။မိုးကောင်ရေရှားဒေတာမှုထင်းရှားတဲ့အတွက်ချက်ရေးပြုတ်ရေးဟာခက်လာပါတယ်။ဖြတ်စရာထင်းမရှိလို့နတ်မှန်အောင်မစားရတဲ့မိသားစုတွေရှိနေတယ်ဆိုတာကိုအမေရိကန်နိုင်ငံလောရန့်စ်ဘာကလေးအမျိုးသားဓာတ်ခွဲကနဲ့ကယ်လီဖိုးနီးယားတက္ကသိုလ်ကသိပ္ပံပညာရှင်နှစ်ဦးဖြစ်တဲ့အရှုတ်ဂတ်ဂျောနဲ့ခရစ်စတီနာဂလစ်စကီတို့ဒါဖာကိုအသွာကိုယ်တိုင်ကြုံကြရတာမို့လောင်စာတိတ်မလို့တဲ့မီးဘိုကိုထွန်းနိုင်မှုစူးစမ်းခဲ့ကြတာဖြစ်ပါတယ်။သူတို့ထွန်းထားတဲ့မီးဘိုကိုကြောက်3.3မီးဘိုလို့လူသိများပါတယ်။လောင်စာသုံးဆက်မှုကို4-3ပုံရော့သွားစေတဲ့ဒီမီးဘိုကိုအများဆုံးထုတ်တော့မှာဖြစ်ပြီးဒီနှစ်ကုန်ပိုင်းမှာမီးဘို9,000ထုတ်ဖို့မှန်းထားပါတယ်။ဒီဒါဖာမီးဘိုစီမံကိန်းအတွက်အမေရိကန်နောက်ထပ်ချမ်းဆန်ဖရန်စစ္စကိုဒေတာကအမေရိကန်နယ်စည်းမချမ်းအင်ဂျင်နီယာများအဖွဲ့ကကူညီ၆ပတ်နဲ့အပြင်အလှငွေတွေလည်းကောက်ခံပြီးဒါဖာဒေတာကဒုက္ခသည်တွေကိုကူညီနိုင်ဖို့စူးစမ်းနေကြပါတယ်။သူတို့ကမီးဘိုလုပ်ငန်းကိုယ်တိုင်လုပ်နိုင်တဲ့တနိုင်စီးပွားရေးလုပ်ငန်းငယ်ကလေးတွေထူထောင်လာနိုင်တဲ့အထိလုပ်ပေးဖို့ရည်မှန်းထားပါတယ်။အခုလိုလောင်စာသိမ့်မလို့တဲ့မီးဘိုထွန်းနိုင်ပြီဆိုတာကိုပြည့်စင်ပြီးမှန်မှန်မရပဲခင်မီးတွေစီးခေါင်ခိုက်နေပြီးရင်းနှံစီလဲရွှေထက်ရှားနေစိတ်ညစ်နေတဲ့မြန်မာနိုင်ငံတဲကအင်ရှင်မတွေအတွက်သိပ္ပံနဲ့ဤပညာကဏ္ဍကလည်းသတင်းကောင်းပါလိုက်ပါရှင်။နောက်တစ်ပတ်မှာပြန်ဆုံကြအောင်။